ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်တိုင်းသားလက်နက်ကိုင်တပ်အေတို့ကြားစီရေးပြင်းထန်လာတဲ့အတွက်လုံခြုံရေးစိုးရိမ်လို့အစိုးရဝန်ထမ်းနှစ်ယောက်ကြောင်ပြောင်းရွှေ့ခွင့်ရဖို့စတင်ထားတယ်လို့ချင်းပြည်နယ်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ဒါပြင်တာဝန်ထမ်းဆောင်ရမယ့်တခြားဌာနဆိုင်ရာဝန်ထမ်းတွေဟာလည်းလုံခြုံရေးအခြေအနေကြောင့်တာဝန်ကျရာဒေသတွေစီကိုတွားရ
ตาวันเสร็จแล้วท่านสั่งผมไม่ว่าเงี้ยตัวอะไรเจ้าเปียงสุดสัตว์เดินทางเจ้าชิมีเนี่ยสุยาพ่อเปียวยิสุกุยสิดูวันจีอุสุทักกับวิวเอวเปียวว่าเลยที่นี่ด้วยนะวันนี้ปีมากันเลยวันนี้มันนี่เหรอถ้าอยากกูเปียวชิมก็ต้องเดินทางจากอะไรที่เนี่ยแต่รู้เปล่าว่าเพื่อจะตอนนั้นดีละมีสองพันหรือติดต่อต่อยได้เลยที่ไหนก็จะรู้ตัวแต่ไม่รู้ชิมเปียวชิมคนเดียวรู้ที่เราจะเอาเนี่ยเพราะว่าในสองสามวันนั้นผมยังพักอยู่เอ็นจะมาแต่บอกชิมได้ ဒီချစ်တဲ့အတွင်းပြောင်းမယ်ပေါ့အဲ့လိုမျိုးကြိုးစားတော့အခုကြောက်ရွံ့မှုတင်လာတာအလို့နှစ်ရက်နဲ့၆ရက်ရှိတယ
်ဒီလိုနေမြေအေးချမ်းလုံခြုံမှုမရှိတဲ့အချိန်တွေကြောင့်ပလောင်ဝမြို့နယ်မှာရာနဲ့ချီတဲ့အကြောင်းတွေကိုပိတ်ထားရသလိုပညာရေးဝန်ထမ်းခက်ခဲပါရှိလာနေတယ်လို့ဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်သူတို့ကြောက်ရွံ့သွားရင်လည်းဒီအကြောင်းတွေကနောက်ထပ်ဆရာဆရာမမလုံလောက်တဲ့ပြဿနာတွေကအများကြီးပါအခက်တန်းအနေနဲ့မူလရန်အလုံးကို384ကျောင်းရှိတယ်။ကျောင်းအကျောင်းဖွင့်တဲ့အချိန်မှာကျောင်းပေါင်း220ကျောင်းမဖွင့်နိုင်ဘူးလေ။ဒီကျောင်းရဲ့ရှိနေတာ။အဲဒီမှာဆရာဆရာမလိုအပ်ချက်ကလည်း1400လောက်ကိုလိုနေသေးတာ။ပညာရေးအထောက်အကူတက်ခဲ့တဲ့အနေအထားဖြစ်ပါတယ်။
2019ခုနှစ်ပညာသင်နှင့်တက္ကသိုလ်ဝန်ထမ်းအောင်စီရင်ထုတ်ပြန်ချက်အရတိုင်းနယ်ပြည်နယ်14ခုအနက်ကချင်းပြည်နယ်ဟာရခိုင်ပြည်နယ်ပြီးရင်ဒုတိယအနိုင်ကျဆုံးဖြစ်ပြီးချင်းပြည်နယ်ထဲမှာပလောင်ဝမြို့နယ်ဟာအောင်ချက်အနိုင်ဆုံးဖြစ်တယ်လို့ဝန်ကြီးဦးစိုးထက်ကပြောပါတယ်ပလောင်ဝမြို့နယ်ထဲမှာလာမဆက်တရေးခက်ခဲတဲ့ပြင်နှစ်ဖက်စစ်ရေးသိမ်းမှနေတာကြောင့်တာဝန်ကျရာဒေသကိုတွာလာဖို့ဆရာဆရာမတွေကြောက်ရွံ့နေကြသလိုကျမ်းမာရေးဌာနဝန်ထမ်းတွေကလည်းကြောက်ရွံ့နေကြတာပါဒါကြောင့်ဒေသတွင်းကျန်းမာရေးဆောင်ရွက်မှုအပိုင်းမှာအားနည်းနေတယ်လို့မြို့နယ်ကျန်းမာရေးဌာနကဝန်ထမ်းတူဖြစ်တဲ့ဦးထွန်းအောင်ကပြောပါတယ်
။ကျွန်တော်တို့ကျန်းမာရေးဌာနကသာကွာပြည်သူ့ဆရာမတွေတိုင်းနေမမသွားရတဲ့အဆင်တော့ရှိတယ်။လူတို့တော့ကြောက်တာပေါ့နော်ကြောက်တယ်စိတ်ကစီးကျွန်းနေတော့အဲဒီကာကွယ်ဆေးတွေကောင်ကထိုးဖို့တောင်းအောင်ပြီးတော့ကြောက်နေနေတဲ့အနေအထားရှိတယ်။
ပလောင်ဝမြို့နယ်အတွင်းနှစ်ဖက်တိုက်ပွဲကြောင့်အရသာတိုက်စုံမှုတွေမြေမြုပ်မိုင်းနေမိမှုတွေကြောင့်ထိခိုက်တန်ရာရရှိမှုတွေကလည်းများပြားနေတယ်လို့ဝန်ကြီးဦးစွတ်ထက်ကပြောပါတယ
်။မိုင်းမြင်းလို့တိုင်ရတာခြေောက်ပြက်တာမျိုးလုံးကန်းတာအလိုမျိုးတွေအလုံးကဆဲောက်ပေါ်ပါလို့။နောက်တိုက်ပွဲကြောင့်အထိရကလည်းအနည်းဆုံး20-30ကျပ်မနေဘူးပေါ့နော်။နောက်ပြီးတော့စစ်ဘေးရှောင်နဲ့4,000နဲ့6,000ကျားလောက်ရှိတယ်။ကျွန်တော်က ID ကဲနဲ့အလိုထားတဲ့စနစ်မဟုတ်တဲ့ခါကြတော့လေ။သူကစနစ်သားကြီးရဲ့အင်းမကင်းကပင်းနေတဲ့နောက်ဒီဝါးကလေးကိုချောက်ပြတော့ဒီကျန်နောက်ပြတော့အလုပ်လေးလုပ်လို့မရတော့လည်းလုပ်လို့မရလေမျိုးလေးလည်းလုပ်လို့မရဆိုတော့တော့ခဲ့သွားလိမ့်မင်းနေဆိုတော့
ဒီလ9ရက်နေ့ကပလဲဝါမြို့နယ်ထဲကငတ်ရှားကြီးရွာမှာဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအမျိုးသမီးတို့ထိခိုက်ဒဏ်ရာပြင်းထန်လို့ပလဲဝါစေယုံကနေစစ်တွေစေယုံကိုပို့ဆောင်ခဲ့ရပါတယ်ဒါအပြင်ပလဲဝါမြို့နယ်စီဖလောင်းကြီးရွာကနေပျောက်ဆုံးသွားတဲ့မူလဒန်းပြကျောင်းအုပ်စရာဦးအပြည်လှန့်နဲ့ကျေးဦးဝကျေးရွာကအရသာနှူးတို့ဟာလည်းအသက်ခံရတယ်လို့နောက်ပိုင်းမှာသိလာတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ဒီလိုဘုံကွဲမှုဖမ်းဆီးတပ်ပြခံရမှုဖြစ်စဉ်တွေဟာမြန်မာစစ်တပ်ဘက်ကရောရခိုင်လက်နက်ကိုင်အဖွဲ့ကပါပယ်ဖွဲ့လက်ချက်ဆိုတာဝန်ခံလို့မရှိပဲတစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုနေကြတာဖြစ်ပါတယ်ခင်ဗျာ။